မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကန့်ကွက်ပြီးတော့အကြမ်းတစ်ဖက်အာဏာပိုင်ဆိုင်ရေးစီဒီအမ်လှုပ်ရှားမှုမှာပါဝင်နေကြတဲ့ဝန်ထမ်းတွေအတွက်နိုင်ငံတကာမှရောက်နေကြတဲ့မြန်မာပြည်သူတွေကထောက်ပံ့ကူညီနိုင်ဖို့တက်နိုင်တဲ့ဘက်ကကြိုးစားနေကြပါတယ်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီအေရီးယားမှာနေကြတဲ့အလင်းရောင်လူငယ်များဆိုတဲ့မြန်မာလူငယ်အဖွဲ့ကလည်းအလွန်ငွေတွေကောက်ခံပြီးတော့မြန်မာနိုင်ငံက CDM မှာပါဝင်နေတဲ့ဝန်ထမ်းတွေကိုကူညီထောက်ပံ့နေပါတယ်အလင်းရောင်လူငယ်များအဖွဲ့ဝင်ကိုထိုက်ကလောလောဆယ်အထိဝန်ထမ်း360ကျော်ကိုထောက်ပံ့ကူညီနိုင်ခဲ့တယ်လို့ပြောပြပါတယ်
အဲကျွန်တော်အခုလက်ရှိမှာပေါ့နော်ဒီအလင်းရောင်လူငယ်များဖွဲ့ရနေပြီးတော့မှဒီဒီပါရောက်မြန်မာမိသားစုတွေကျန်နေပြီးတော့မှကောက်ခံရရှိထားတဲ့လူငယ်တွေနဲ့ဒီ CDM နှုတ်ရှားနေတဲ့သူတွေစီအဓိကပံ့ပိုးပြီးတော့မှကူညီပေးနေဖြစ်ပါတယ်အဲတော့အခုလက်ရှိမှာဆိုလို့ရှိရင်တော့မြေပြင်မှာကွန်းဆန့်ပြီးတော့လှုပ်ရှားနေတဲ့ဒီအဖွဲ့အစည်းနဲ့ချိန်ပြီးတော့မှကျွန်တော်တို့ရန်ကုန်မန္တလေးဒီဖန်နဲ့နေပြည်တော်ဘက်ကဒီ CDM လှုပ်ရှားနေတဲ့လူတွေစီအဓိကပံ့ပိုးကူညီပေးနေဖြစ်ပါတယ်ခင်ဗျာ
ပံ့ပိုးကူညီပေးနေရဆိုတဲ့အခါမှာပေါ့နော်ဘလို့အကူအညီမျိုးတွေကိုပေးနေတာပါလဲငွေချေးထောက်ပံ့မှုပေးတာလားစားရေးတောင်ရေးပေးတာလားဆိုတာကိုလည်းပြောပြပါလားရှင်
ဟုတ်ကျွန်တော်နှစ်ပိုင်းရှိပါတယ်ခင်ဗျာနှစ်ပိုင်းရှိတယ်ဆိုတာလည်းအဓိကတော့မြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေကိုပဲကျွန်တော်တို့ကအဓိကသူတို့ရဲ့ဟိုဒီဆုံးဖြတ်ချက်တွေနဲ့ပဲဟိုသူတို့တွေလှုပ်ရှားမှုနောက်ကိုပဲကျွန်တော်တွေကဒီငွေကြေးပံ့ပိုးတဲ့အနေနဲ့လိုက်ပြီးတာပါသူတို့လှုပ်ရှားမှုရဲ့သူတို့လှုပ်ရှားတဲ့အပိုင်းမှာတော့သူတို့နှစ်ပိုင်းရှိပါတယ်ပထမတစ်ပိုင်းကတော့သူတို့ဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုငွေကြေးငွေတိုက်ရိုက်ဟိုငွေကြေးတိုက်ရိုက်ထောက်ပံ့တဲ့အစီအစဉ်ပေါ့နော်အဲ့ဒီဥစ္စာနဲ့သူတို့တွားတာရှိပါတယ်နောက်တစ်ခုကတော့သူတို့တွေကဒီဟိုထောက်ပံ့ဟိုဒီအစားအသောက်ထောက်ပံ့ပေးတဲ့ဟာမျိုးပေါ့ဥမာစံစီစားဝယ်ပြီးတော့မှထောက်ပံ့ပေးတဲ့ဟာမျိုးကျွန်တော်မှမန္တလေးမြေထားဝန်းအတွက်ဆိုလို့ရှိရင်ကျွန်တော်စံစီစားထောက်ပံ့ပေးတဲ့အစီအစဉ်တွေပါပါတယ်ပြီးလို့ရှိရင်နေပြည်တော်ဘက်အချမ်းမှာတော့ဒီဟိုဒီ CDM ဝင်တဲ့ဝန်ထမ်းတွေကိုဟိုဒီဟိုနေစရာအတွက်အစီအစဉ်ပေးတဲ့ဟာမျိုးပြီးလို့ရှိရင် CDM ဝင်တဲ့ဝန်ထမ်းတချို့သူတို့တွေရဲ့နေရက်တွေကိုပြောင်းပြန်နေဆိုလို့ရှိရင်အဲ့ဒါပြောင်းပြန်တဲ့လူတွေအတွက်အစီအစဉ်ပေးတဲ့ဟာမျိုးအဲ့ဒီလိုထောက်ပံ့မှုမျိုးကတော့နောက်ထပ်ကံနာတစ်ခုပေါ့နော်အဲ့ဒီလိုပုံစံမျိုးနဲ့ခွဲပြီးတော့မှဒီဟိုထောက်ပံ့မှုအပိုင်းကိုကျွန်တော်လုပ်ပေးနေပါတယ်ငွေကြေးထောက်ပံ့မှုနဲ့ပြီးလို့ရှိရင်အစားအသောက်ရဲ့ပြီးလို့ရှိရင်ဟိုလမ်းခီးဟိုပြန်တဲ့လူတွေအတွက်စီစဉ်ပေးတဲ့ထောက်ပံ့ရေပေါ့အဲ့ဒီဥစ္စာဒီထောက်ပံ့နေဘလို့လုပ်ပေးတယ်ဘလို့မျိုးဆုံးဖြတ်တယ်ဆိုတော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေကနေပြီးတော့ပဲသူတို့တွေကဟိုဆုံးဖြတ်ပြီးတော့မှပဲဟိုအဓိကလှုပ်ရှားပေးတာပါခင်ဗျာကျွန်တော်တို့ကတော့ဒီဘက်ကနေပြီးတော့ငွေကြေးထောက်ပံ့တဲ့အပိုင်းကိုပဲဟိုတာဝန်ယူပြီးတော့လုပ်ဆောင်ပေးတာပါ
ဟုတ်ကဲ့ပါရှင်အခုဆိုရင်ဒီကိုထိုက်တို့ရဲ့အလင်းရောင်လူငယ်များအဖွဲ့ကနေပြီးတော့မှဒီ CDM လှုပ်ရှားနေဝန်ထမ်းတွေကိုကူညီတာဝန်ထမ်းပေါင်း380နီးပါးပေါ့လေနော်ဟို369ယောက်ကိုကူညီထားတယ်လို့သိရပါတယ်ဆိုတော့အဲ့ဒီအကူအညီတွေကရော
ပထမအဆုံးကျကျွန်တော်တို့ပေးပြီးပြီဆိုလို့ရှိရင်ဒီထဲမှာလှုပ်ရှားနေတဲ့အဖွဲ့အစည်းတွေရဲ့ contact တွေကို CDM လှုပ်ရှားတဲ့အဖွဲ့ကိုဥဆောင်တဲ့လူပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်လည်းအဲ့ဒီဖွဲ့တဲ့ကခေါင်းဆောင်တဲ့လူပဲဖြစ်ဖြစ်ကျွန်တော်တို့အဲ့ဒီဖုန်းနံပါတ်တွေ contact တွေကိုကျွန်တော်တို့မျှဝေပေးပါတယ်အဲဒါမှမဟုတ်နောက်တစ်ကြိမ်တကယ်လို့တို့တွေ CDM ဆက်လက်ပြီးတော့မှဝင်နေပြီးတော့မှတို့အခက်အခဲရှိတယ်ဆိုလို့ရှိရင်လည်းဒီဖွဲ့စည်းတွေကိုတို့ချိတ်ဆက်လို့ရအောင်ကျွန်တော်တို့လုပ်ဆောင်ပေးထားပါတယ်ကျွန်တော်တို့ကိုယ်တိုင်လည်းဒီဘက်ကနေအလူငွေကောက်ခံနေတာကိုဟိုဆက်လက်ပြီးတော့မှလည်းအလူငွေကောက်ခံနေပါတယ်ကျွန်တော်တို့ကတော့ဒီဘက်ကနေ fan ရှိသလောက်ပြည်တွင်းမှာရှိတဲ့ဒီ CDM လှုပ်ရှားနေတဲ့လူတွေကိုဟိုအခက်အခဲရှိနေတဲ့လူတွေကိုကျွန်တော်တွေကတော့ဟိုဆက်လက်ပြီးတော့မှထောက်ပံ့ပေးသွားဖို့အစီအစဉ်ရှိပါတယ်ခင်ဗျာဒီအဖွဲ့အစည်းတစ်ခုတည်းကိုပဲလှုပ်ရှားနေတဲ့အဖွဲ့အစည်းတစ်ခုတည်းကိုပဲဟိုအမြဲတမ်းထောက်ပံ့ပေးသွားမလားဆိုတဲ့ဟာတော့ကျွန်တော်တွေဒီသူတွေရှိတဲ့အခက်အခဲတွေပေါ်မှာမူတည်ပြီးတော့မှကျွန်တော်တွေစဉ်းစားသွားမှာဖြစ်ပါတယ်ခင်ဗျာ
အခုလိုမျိုးအခက်အခဲတွေရှိတဲ့လူတွေကိုအကူအညီပေးတဲ့အခါမှာပေါ့နော်တကယ်သူတို့လူနေတဲ့လူတွေရဲ့လက်ထဲကိုရောက်အောင်ပေးနိုင်ဖို့အတွက်ကိုရောကိုထိုက်တို့အနေနဲ့ဘယ်လိုမျိုးစီစဉ်ထားပါလဲရှင
်ဟုတ်ကဲ့ခင်ဗျဟိုအခုလောဆယ်ကျတော့သူတို့အဲ့လက်တွေ့ဟိုဖီးထဲမှာဝင်ပြီးတော့မှမြေပြင်မှာဝင်ပြီးတော့မှလှုပ်ရှားနေတဲ့အဖွဲ့အစည်းတွေနဲ့ပဲကျွန်တော်တို့ညှိနှိုင်းဆောင်ရွက်နေတယ်ပေါ့နော်ဟိုတချို့နေရာတွေမှာ CDM လှုပ်ရှားတဲ့ဝန်ထမ်းတွေအတွက်အကူအညီပေးတဲ့အဖွဲ့အစည်းတွေနှစ်ဖွဲ့သုံးဖွဲ့ဟိုရောက်ပြီးတော့မှအကူအညီပေးနိုင်တဲ့နေရာတွေရှိတယ်လို့တချို့နေရာတချို့တော့လည်းဝေးပြီးတော့မှအဆက်အသွယ်လောကခက်တဲ့နေရာမျိုးတွေမှာရှိတဲ့ CDM ဝန်ထမ်းတွေကတော့အကူအညီလုံးဝမရောက်တဲ့အနေအထားတွေမှာရှိပါတယ်ခင်ဗျ။အဲတော့ဒီမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေနဲ့ကျွန်တော်တို့တိုင်ပင်ပြီးတော့မှတို့တစ်ဖွဲ့နဲ့တစ်ဖွဲ့ချိတ်ဆက်နိုင်အောင်တို့ကြိုးစားနေကြပါတယ်။ကြိုးစားနေပြီးတော့မှအဲ့ဒီအဖွဲ့တွေကနေပြီးတော့မှဘယ် CDM လှုပ်ရှားတဲ့ဒီ site ကိုတော့တို့လှူပြီးဘယ်နေရာကိုတော့မလှူပါသေးဘူးဆိုတော့data ကိုသူတို့ဟိုအချင်းချင်းဖလှယ်ကြပြီးတော့မှအခုကမရောက်သေးတဲ့နေရာတွေစီပို့ပြီးတော့မှတကယ်ပြင်းပြင်းရောက်နိုင်အောင်လို့ဒီမြေပြင်ကလူတွေကလှုပ်ရှားပြီးတော့မှဆောင်ရွက်နေပါတယ်ခင်ဗျာကျွန်တော်တို့လည်းသူတို့နဲ့အမြဲတမ်းတိုင်ပင်ပြီးတော့မှဒီဘက်ကနေလှုပ်ဆောင်ပေးနေပါတယ
်ကိုထိုက်တို့ကဒီ Washington DC area ပေါ့နော် DC Maryland Virginia ပြည်နယ်ကလူငယ်တွေစုဖွဲ့ထားတဲ့အဖွဲ့ဖြစ်ပါတယ်အဲ့တော့ကိုနဲ့ဒီအဝေးကြီးမှာရှိနေတဲ့မြန်မာနိုင်ငံကလူတွေအတွက်ကိုအခုလိုမျိုးအကူအညီတွေလုပ်နေတာဘာကြောင့်လုပ်ရတယ်လဲဆိုတဲ့အကြောင်းကိုပြောပြပါပါရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဟိုအဖွဲ့ကတော့ဟိုကျွန်တော်အခုမှထ စပြီးတော့မှဖွဲ့ထားတာမဟုတ်ပါဘူးခင်ဗျာကျွန်တော်တို့ဥစ္စာတွေကနေ2015ခရီးကမြန်မာပြည်မှာရေပေးတင်ဖြစ်တဲ့အချိန်ကလေးပေါ့နော်အဲ့ဒီဒုက္ခဖြစ်တဲ့အချိန်ကလေးကကျွန်တော်တို့မြန်မာပြည်ရေပေးတွဲရန်ပုံငွေဒီမှာ2015လောက်ကလည်းရန်ပုံငွေကောက်ပြီးတော့မှဈေးရောင်းပွဲတွေလုပ်ရန်ပုံငွေကောက်ပြီးတော့မှလှူဒါန်းခဲ့ရရှိပါတယ်2019လောက်ကလည်းမြန်မာပြည်ရန်ပုံငွေအတွက်ဒေါက်ခင်ကြီးဖောင်ဒေးရှင်းကိုကျွန်တော်တို့ဟိုဒီပေးပို့ပြီးတော့မှတိုင်းပေးပို့ပြီးတော့မှလှူဒါန်းတာရှိပါတယ်အခုဒီဒီချိန်မှာလည်းကျွန်တော်တို့ဒီဒီရေးခဲမဖြစ်ခင်ပေါ့နော်မဖြစ်ခင်မှာကျွန်တော်တို့ဒီကိုဗစ်အတွက်ဆိုပြီးတော့မှကျွန်တော်ဒီမှာလူငယ်တွေဇေယျဝဲလုပ်ပြီးတော့မှဒီကိုဗစ်ရန်ပုံငွေအတွက်ဟိုထဲဝင်ဖို့အတွက်ကျွန်တော်တို့အလူကောက်ခံတာရှိပါတယ်အာအဲ့ဒီအလူငွေကျွန်တော်တို့မြန်မာပြည်ကိုပို့စီစဉ်နေစဲမှာပဲအခုဒီအာဆရာနာသိန်းဒီရေးခဲဖြစ်လာတယ်ပေါ့အဲ့တော့ဒီအခင်းအကျင်းဖြစ်လာတဲ့အတွက်ကြောင့်မလို့ကျွန်တော်တို့အခုမြန်မာပြည်ဒီကိုဗစ်အတွက်ကောက်ထားတဲ့ရန်ပုံငွေတွေကိုလည်း CDM လှုပ်ရှားနေတဲ့အာဒီဝန်ထမ်းတွေကိုဟိုပံ့ပိုးပေးနေရန်ပုံငွေတွေကိုကျွန်တော်တို့ပေါင်းထည့်ပြီးတော့မှဒါဟိုကူညီပေးဖို့အတွက်ကျွန်တော်တို့ဆုံးဖြတ်ထားတာဖြစ်ပါတယ်အဓိကကတော့မြန်မာပြည်မှာ CDM ဝန်ထမ်းတွေကိုဟိုလည်းရွေးချယ်နဲ့ကူညီတာလဲဆိုတော့အခုအချိန်နေရဟိုအကုန်လုံးညီပြီးတော့မှဟိုလှုပ်ရှားမှလှုပ်ရှားမှုတစ်ခုဖြစ်မှအခုလက်ရှိမတရားတဲ့ဒီဟိုအုပ်ချုပ်မှုစနစ်အောက်ကနေကျွန်တော်တို့ရုံထွက်နိုင်မှာဖြစ်ပါတယ်ခင်ဗျကျွန်တော်ပြည်တွင်းရဲ့လို့ပြည်ပရဲ့လို့မရှိပါဘူးကျွန်တော်တို့ဒီမြန်မာညီကိုတွေတိုင်းရင်းသားညီကိုတွေအကုန်လုံးစုပေါင်းပြီးတော့မှအားတစ်ခုနဲ့ဟိုတွန်းထုံမှာကျွန်တော်တို့ဒီတိုက်ပွဲအောင်နိုင်မှာဖြစ်ပါတယ်ခင်ဗျအဲ့တော့အဲ့လိုယုံကြည်မှုအောင်နိုင်မယ်လို့လည်းကျွန်တော်တို့တရားရဂိုင်းလုံးယုံကြည်ပါတယ်အဲ့တော့အဲ့လိုယုံကြည်မှုနဲ့ကျွန်တော်တို့လှုပ်ဆောင်မှာလှုပ်ဆောင်ရတာဖြစ်တဲ့အတွက်ကြောင့်မလို့ပြည်တွင်းမှာရှိတဲ့ဟိုတကယ်အဓိကကြားတဲ့နေရာတွေမှာလှုပ်ရှားနေတဲ့ပြည်သူတွေကိုကျွန်တော်တို့ဒီပြည်ပမှာရှိတဲ့မြန်မာပြည်သူတိုင်းရင်းသားညီကိုအကုန်လုံးကလည်းဟိုတက်နိုင်တဲ့ဘက်ကနေပြီးတော့မှပံ့ပိုးကူညီပေးတဲ့စိတ်တွေနဲ့ကျွန်တော်တို့လှုပ်ရှားနေရတာခင်ဗျ
အခုလိုပေါ့နော်ဒီမြန်မာနိုင်ငံကဆန္ဒပြနေတဲ့သူတွေဒီ CDM လုပ်နေတဲ့သူတွေကိုကူညီနိုင်မှုလုပ်တဲ့အခါမှာရောအခက်အခဲတွေရှိပါလားနောက်အခုတိရတဲ့လောက်ကတော့အလှငွေဒေါ်လာ3000ကျော်ရထားရလို့သိရပါတယ်အဲ့လောက်ရအောင်ရောဘယ်လိုမျိုးရမငွေရှာခဲ့လဲရှင
်ကျွန်တော်တို့ဒီ match last year နေ့အထိလူငွေကောက်ခံရရှိငွေရစုစုပေါင်း3,529ရှိပါပြီအဲ့ခဏမှာကျွန်တော်တို့ COVID ရံပုံငွေကျွန်တော်တို့ကောက်ခံရရှိငွေ13000ရှိတော့စုစုပေါင်းကောက်ခံရရှိငွေ match last year နေ့အထိ4300မအားကြော်ရှိနေပြီပေါ့နော်အဲ့တော့လူငွေကောက်ခံတဲ့နေရာမှာအခက်အခဲရှိလားဆိုတော့ကျွန်တော်တို့မရှိပါဘူးခင်ဗျာလူငွေစပြီးတော့မှကောက်မယ်လို့ကြီးညာလိုက်ကြတဲ့ကနေပြီးတော့မှဒီမြန်မာမိသားစုတွေကအကုန်လုံးကတက်တက်ကြွကြွနဲ့ဒီဟိုဒီမြန်မာပြည်တွင်းမှာဖြစ်နေတဲ့ဒီအရေးခင်းတွေအခြေအနေတွေကိုဟိုအကုန်လုံးကလည်းဒီမှာရှိနေမြန်မာမိသားစုတွေကနားလဲတယ်ကိုယ်တိုင်လက်ခံစားရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့လူငွေစကောက်မယ်လို့ကြီးညာတဲ့အချိန်ကလေးကစပြီးတော့မှဟိုတရတအားပူပေါင်းကြပါတယ်ပါဝင်ကြပါတယ်တချို့ဆိုလို့ရှိရင်ဟိုဒီဟိုကျွန်တော်တို့အခုကောက်နေတာတလားကျော်လောက်ရှိသွားပြီဆိုတော့ဟိုလူငွေထဲတဲ့ဒီမြန်မာမိသားစုတွေကဟိုဒီလိုတကယ်လို့ကျွန်တော်တို့ရေရှည်မှကူညီပေးမယ်လို့ကျွန်တော်တို့ဘက်ကအစီအစဉ်ရှိရဆိုလို့ရှိရင်လာစဉ်ပုံမှန်ထည့်သွားမယ်အလူရှင်တွေလည်းတော်တော်များရှိပါတယ်အဲတော့ဒီအချိန်မှာတစ်စိတ်တည်းနဲ့ဒီတိုက်ပွဲအတွက်အကုန်လုံးကူညီရမယ်ဆိုတဲ့စိတ်နဲ့လှုပ်ရှားပေးပြီးတော့မှပူပေါင်းပါဝင်ပေးနေဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဘက်ကခက်ခဲမှလည်းမရှိပါဘူးခင
်ဗျအလင်းရောင်လူငယ်များအဖွဲ့ကကိုထိုက်ဖြစ်ပါတယ်ရှင်စစ်အာဏာသိမ်းတဲ့အပေါ်ကန့်ကွက်ဆန့်ကျင်နေကြတဲ့မြန်မာနိုင်ငံတွေကပြည်သူအားလုံးကိုအားပေးထောက်ခံနေပြီးတော့အားလုံးလိုလာတဲ့အခြေအနေဖြစ်လာတဲ့အထိတအားရဲ့ဘက်ကပံ့ပိုးကူညီသွားမယ်လို့ပြောပါတယ်ရှင်ကျွန်မအစဉ်မြတ်ပါ